တော်ရရှိမှာခင်ဗျာတန်ရှင်သောဝိညာဉ်တော်ဖရာရဲ့တကူတော်နဲ့ဆောင်ရွက်တော်မူတဲ့အချင်းညာတွေဟာအံ့ဩစရာကောင်းသလိုနားမလည်နိုင်သူတွေအတွက်တော့ထိတ်လန့်စရာကောင်းပါတယ်ရှင်းနဲ့ပါလုံးလက်ချေသေးနေတဲ့သူကိုကောင်းမွန်စေဦးမြတ်မကသေတဲ့သူကိုလည်းပြန်လည်အသက်ရှင်စေခဲ့တယ်ဒီလိုတန်ရှင်သောဝိညာဉ်တော်ရဲ့တကူတော်ကိုယေရှုခရစ်တော်ကိုယုံကြည်ကြတဲ့သူတွေဟာအမြဲထာဝရစဉ်ရရှိနေတာတော့မဟုတ်ပါဘူးသူအလိုတော်ရှိတဲ့အချိန်အခါမျိုးမှာသာလျှင်ရရှိစွမ်းဆောင်နိုင်တာကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှဖြစ်တဲ့တမန်တော်ဝိတ္ထုအခန်းကြီး9အခန်းငယ်26ကနေတမန်တော်ဝိတ္ထုအခန်းကြီး10အခန်းငယ်8အထိမှာတွေ့ရမှာဖြစ်ပါတယ်ယေရှုခရစ်တော်ပေါ်ယုံကြည်ကိုးကွယ်ကြတဲ့သူတွေကိုတစ်ချိန်ကနှင်းပန်းတပ်ဖြတ်ခဲ့သူတူဟာအခုအချိန်ခါမှာတော့ငရဲကနေလွတ်မြောက်စေတော်မူတဲ့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတရားဒေသနာတော်မြတ်ကိုအသက်ကိုပဒါနမထားဘဲရဲရဲဝံ့ဝံ့ဟောကြားတဲ့အကြောင်းကိုလည်းမယုံနိုင်စရာတွေ့ရမှာဖြစ်တဲ့တမန်တော်ဝိတ္ထုအခန်းကြီးကိုအခန်းငယ်26ကနေတမန်တော်ဝိတ္ထုအခန်းကြီး30အခန်းငယ်8အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာဖော်ပြထားပါဗျာ
။ရှောလူဆိုတဲ့ခရစ်တော်ဆန့်ကျင်ရေးသမားကြီးဘဝကနေခရစ်တော်ရဲ့နာမတော်ကိုသေဆောင်သူအဖြစ်တမဟုတ်ချင်းပြောင်းလဲသွားတဲ့ရှောလူတယောက်တော်စီးရီးယားနိုင်ငံကယူဒသွေးကိုယေရှုသည်ဖျားသခင်သားတော်ကယ်တင်ရှင်ဖြစ်ပြီဆိုတဲ့အချက်ကိုရဲရဲတောက်သက်သည်ခံရင်းနဲ့ယူရတွေကဝိုင်းသတ်တော့မယ်အခြေအနေဆိုင်လာလို့နောက်ဆုံးဓမ္မသက်မျိုးရိုးဘောကညင်းတောင်းကြီးတစ်ခုထဲမှာဝင်ပြီးတော့သူ့ကိုကျိုးနဲ့ချပေးလို့အသက်ဘေးလွတ်ခဲ့ရဘုံတွေအကြောင်းကိုကျွန်တော်တို့ကြားနာခဲ့ရပြီပါဘီအခုချိန်မှာတော့ယေရုရှလင်မြို့တော်ရောက်ပြန်တော့ဆိုပြီးတော့ကျွန်တော်ဆက်လက်တင်ပြသွားလိုပါတယ်တမန်တော်ဝတ္ထုအခန်းကြီး9အငယ်26ယေရုရှလင်မြို့သို့ရောက်သောအခါတပည့်တော်တို့နှင့်ပေါင်းဖော်မိပြုသောသူသည်တပည့်တော်ဖြစ်ကြောင်းကိုတပည့်တော်အပေါင်းတို့သည်မယုံသဖြင့်သူ့ကိုကြောက်ရွံ့ကြ၏။တဘာမှမဆမ်းပါဘူး။ရိုရိုရှင်းရှင်းကလေးပါ။တဘာဝအလွန်ကြတဲ့အဖြစ်ပါပဲ။သူ့တက်တက်လုံးကြမ်းခဲ့ရမ်းခဲ့တာတွေကိုကျွန်တော်တို့ကြားခဲ့ရတယ်လေ။အဲ့ဒီတော့သူ့ကိုဒီတပည့်တော်ယုံကြည်သူတွေဟာဘယ်လိုလုပ်ပြီးတော့ယုံနိုင်မှာလဲ။သူ့မိမ့်မိုက်ကန်ကန်လှုပ်ခဲ့တာတွေကိုဘယ်လိုလုပ်ပြီးတော့မေ့နိုင်အောင်မှာလဲ။အဲ့ဒီလိုသူ့မိမ့်မိုက်ကန်ကန်ရဲရဲဆက်လှုပ်ခဲ့တာတွေကိုမမေ့နိုင်သလိုကျွန်တော်အတိတ်သင်ခန်းစာတွေမှာကြားခဲ့ရတဲ့အတိုင်းရှမာရိနယ်ကရှိမုံတို့လိုပေါ့ဖျားသခင်ရဲ့ဝိညာဉ်တော်ကိုများအလွဲသုံးစားလှုပ်ပြီးတော့ယုံကြည်ဟန်ဆောင်ပြီးတော့မဟုတ်တန်တရားတွေလှုပ်လင်မလားဆိုတာမျိုးလေပြန်ပြီးတော့တွေးမိကြမှာအေကံအမှန်ပါပဲအငယ်28ထိုအခါဘာနဘာသည်သူ့ကိုခေါ်၍တမန်တော်များထံသို့ပို့ဆောင်ပြီးလင်အထက်ကရှောလူသည်လန်ခရီး၌သခင်ဖျားကိုမြင်သည်ဟု၍၎င်းသူ့အားမိန့်တော်မူသည်ဟု၍၎င်းဓမ္မသက်မြို့၌ယေရှု၏နာမတော်ကိုအမိပြုလျက်ရဲရင်စွာဟောသည်ဟူ၍၎င်းပြောလေ၏။ဘာနဘာဆိုတဲ့ပုဂ္ဂိုလ်ကြီးအကြောင်းကိုအခန်းကြီး၄ဤကုန်းပိုင်းမှာကျွန်တော်တို့တွေ့ခဲ့ရကလေးကအဲ့ဒီပုဂ္ဂိုလ်ကြီးဟာဖျားသခင်နဲ့ပတ်သက်ရင်အလွန်ရဲ့ရောတဲ့သဘောကောင်းတယ်။အကျွင့်မဲ့ဖျားသခင်အတွက်လှူဒန်းပေးကမ်းတတ်တယ်ဆိုတာတွေကိုသိခဲ့ရပြီးပါပြီ။ပြီးတော့သူဟာသက်သာခြင်း၏သားဆိုတဲ့နာမည်အတိတ်ပဲနဲ့ဘာနဘာဆိုပြီးတော့ခေါ်ဝေါ်ချင်းခံရတယ်ဆိုတာကိုလေကျွန်တော်တို့ကြားနာခဲ့ကြပြီးပါပြီအခုအဲ့ဒီပုံကိုကြီးဘာနဘာဟာဘသူကမှမယုံနိုင်အောင်လန့်နေတဲ့ရှင်ပေါလုဖြစ်လာသူရှောလူကိုဖက်လဲတကင်းကြိုဆိုတာတွေ့ရပါတယ်ဒီနေရာမှာအဲ့ဒီလိုပဲပြောင်းလဲစားရှိနေတဲ့ယုံကြည်သူတွေကိုအသင်းတော်များဟာဖက်လဲတကင်းကြိုဆိုဖို့ဆိုတာအရေးကြီးတယ်လို့ကျွန်တော်အလေးနဲ့တင်ပြခြင်းပါတယ်ဝိုင်းရက်ခတ်ဖို့လို့ရေမွေးဆုတ်ဖို့လို့ထမင်းဟင်းခွန့်ကြွေးဖို့တို့ကိုကျွန်တော်မဆုလို့ပါဘူးခရစ်တော်လူဘဝမှာရှိစဉ်တုန်းကဘယ်လိုပုံသက်တည်ပြခဲ့သလဲသူ့နောက်ကိုလိုက်သူများအပေါ်မှာပြတ်သားခဲ့တယ်အလွန်လူသားဆန်သောအပြုတ်အမှုတွေကိုသတိရကြပါအဲ့ဒီအတိုင်းပဲကျွန်တော်တို့ဟာစ조사လိုက်နာပြီးတော့လူသားအချင်းချင်းမဆကူညီရမယ်လို့ဆိုလိုခြင်းဖြစ်ပါတယ်ကျွန်တော်အတွေ့အကြုံအရငကိုတွေကယုံကြည်ခြင်းရှိတယ်သာဆိုတာသိပြီးတော့အခြေမခံသေးတဲ့လူတချို့ဟာခရစ်ယာန်အမေရိကန်လူသားတချို့ကြောင့်စိတ်ကောက်သွားပြီးတော့အသင်းတော်ကိုကြောက်ခိုင်းသွားတာမျိုးတွေအများကြီးကျွန်တော်တွေ့ဘူးပါလေလူလူချင်းမကြိမ်နှက်တာနဲ့ပဲအသင်းတော်အရေးကိုစွန့်ခွာသွားခြင်းမျိုးပေါ့အမှန်တော့လူသားတွေရဲ့မျက်နှာကိုကြည့်ပြီးမှကိုယ်ကိုယ်ယုံကြည်ခြင်းဟာအရှင်းမမှန်ကန်သလိုလူအချင်းချင်းအစဉ်အတန်းခွဲတာတွေအသင်းတော်ရိတ်ကိုတိုးဝင်ချင်းကပ်လာသူတွေကိုမကြိုဆိုနိုင်တာဒီဟာလေမဟာအပြစ်ကြီးတစ်ခုပဲလို့ကျွန်တော်အလေးအနက်တင်ပြလိုပါတယ်အငယ်28နဲ့29ထို့နောက်မှရှောလူသည်ယေရုရှလင်မြို့၌တမန်တော်တို့နှင့်ပေါင်းဖော်၍သခင်ယေရှု၏နာမတော်ကိုအမိပြု၍ရဲရင်စွာဟောလျက်နေ၏။ဟေလင်နစ်လူတို့နှင့်နှီးနှော်ပြောဆိုသဖြင့်ထိုသူတို့သည်ရှောလူကိုသတ်မည်ဟုအားထုတ်ကြ၏။ဘာနဘရဲ့စေတနာကြောင့်ရှောလူအကြောင်းကိုလူတွေဟာအ အမှန်အတိုင်းသိရှိလာတော့မှသူဟာထိရောက်စွာအလုပ်လုပ်လို့ရတယ်။ယေရှု၏နာမတော်ကိုသဲဆောင်ယုံသာမကတော့ပဲနာမတော်ကိုအမိပြု၍ရဲရင်စွာဟောပြောသက်စီခံပါလေတယ်။ဟယ်လနစ်ဆိုတဲ့လူတွေကတော့တခြားမဟုတ်ပါဘူး။ Greek Empire ထဲမှာအနှံ့အပြားပြန့်နှံ့ကုန်ကြတဲ့ Jew အမျိုးအနွယ်မကင်းရမကင်းကြောင်းတွေပါပဲ။အဲ့ဒီပုံကိုယ်တွေဆိုရင်ရှောလူပြောတာတွေကောင်းလွန်အားကြီးလို့အရှိုက်ကိုအထိုးခံရတယ်လို့ပဲဖြစ်တယ်။ထီရောက်လွန်အားကြီးလို့ကိုယုံကြည်ထားတာတွေကိုပယ်ပယ်နေနေထိခိုက်ကြတယ်။ဒါနဲ့ပဲဓမ္မသက်ကဂျူးတွေအတိုင်းပဲဒီငနေကြီးတော့သတ်ပြစ်တာကောင်းမယ်ဆိုပြီးတော့ဝိုင်းပြီးတော့သေချောင်းကြံ့ကြပြန်ပါလေရောတဲ့။အငယ်30ထိုအကြောင်းကိုညီအကိုတို့သည်ကြားပြီးရင်ရှောလူကိုကဲသရီမျိုးတို့ပို့၍တာရှုမျိုးတိုင်အောင်ဆေလွတ်ကြ၏။တာရှုမျိုးဆိုတာဟာရှင်ပေါလုရဲ့ဇာတိမျိုးဖြစ်ပါတယ်။တာရှုမျိုးသာရှောလူလို့ကျွန်တော်တို့ဆိုခဲ့တယ်မဟုတ်ဘူးလား။ဒီရက်ဒီဒေသမှာသူဟာသူ့ရဲ့မိဘဆွေမျိုးညီကောင်မတွေတွေကိုယုံကြည်ခြင်းတရားဝေမျှမှာအသေးအချာပဲလို့ကျွန်တော်တွက်ဆပါတယ်။အဲ့ဒီတာရှုမျိုးမှာသူ့ဆွေသူ့မျိုးတွေနဲ့ပတ်သက်လို့သူဘယ်လိုအမှုတော်ဆောင်နေဆိုတာကိုအသေးစိတ်မဖော်ပြပေမယ့်။ယောမဩဝါဒစာအခန်းကြီး16ထဲမှာသူ့ရဲ့ဆွေမျိုးတွေနဲ့ပတ်သက်တဲ့အချက်အလက်တွေအတော်များများပြန်ပြီးတွေ့ရအောင်မယ့်အကြောင်းကျွန်တော်ကြိုတင်ဖော်ပြထားခြင်းပါတယ်။အငယ်37ထိုအခါယူရာပြည်ဂါလိလဲပြည်ရှမာရိပြည်အရရတို့တွင်အသင်းတော်တို့သည်ငြိမ်သက်၍တိဆောက်ခြင်းရှိကြ၏။သခင်ဖျားကိုကြောက်ရွံ့ခြင်း၌၎င်း၊သင်ရှင်းသောဝိညာဉ်တော်၏အဆုံးအမ၌၎င်း၊မွေ့လျော်သောအာဖြင့်ပွားများကြ၏။ဟုတ်ပါရဲ့။ကယ်တင်ရှင်သခင်ခရစ်တော်၏ဗျာဒိတ်တော်အတိုင်းယူရာပြည်ဂါလိလဲပြည်ရှမာရိပြည်ဆိုတဲ့အရတွေကိုဧဝံဂေလိသတင်းစကားဟာပြန့်နှံ့ခဲ့ရပါပြီ။အခုဆိုရင်လုဒ္ဒနဲ့ရုပ်ပြီးယုံကြည်ခြင်းသက်သေဆိုပြီးတော့ခေါင်းစဉ်သီးသန့်တက်ရတဲ့အထိကယ်တင်ရှင်ရဲ့ဧဝံဂေလိသတင်းစကားဘယ်လိုပြန့်နှံ့သွားရတယ်ဆိုတာကိုဆက်လက်တင်ပြသွားပါမယ်။အခုအပိုင်းမှာကြတော့ရှင်ပေတရုရဲ့မြင်ကွင်းသစ်ဖြစ်ပါတယ်။အငယ်32မှ35ပေတရုသည်အရရတ်တို့ကိုလှဲ့လေပြီးတွင်တန်ရှင်းသူတို့ရှိရာလုဒ္ဒမျိုးတို့ရောက်လေ၏။ထိုအရ၌အဲနေအမည်ရှိသောလက်ချေသေး၍ရှင်းနှစ်ပတ်လုံးအိယာ၌တုံးလုံးနေသောသူတယောက်ကိုတွေ့ပြန်အဲနေယေရှုခရစ်သည်သင်အားချမ်းသာပေတော်မူ၏ထား၍အိယာကိုပြင်လောဟုပေတရုဆိုသောထိုသူသည်ချက်ချင်းထား၏လုဒ္ဒမျိုးနှင့်ရှာရုံမျိုး၌နေသောသူအပေါင်းတို့သည်ထိုသူကိုမြင်၍ဖျားသခင်၏ထံတော်သို့ပြောင်းလဲကြ၏ပေတရု၏မိန့်ကြားချက်ဟာအလွန်ရှင်းလင်းပြသပါれယေရှုခရစ်သည်သင်အားချမ်းသာပေတော်မူ၏ဆိုတဲ့ဝါကြပါれအငယ်36နဲ့38ရုပ်ပေမျိုး၌ဒေါကာဟုဆိုလိုသောတပိသအမည်ရှိသောတပဲ့တော်မှာတယောက်ရှိ၏ထိုမိမသည်ကောင်းသောအကျင့်စွန့်ကြဲခြင်းအကျင့်နှင့်ပြည့်စုံလျက်ထိုအခါ၌နာ၍သေလေ၏အလောင်းကိုရေချိုးပြီးဖြင့်အထက်ခန်း၌တင်ထားကြ၏ကောင်းသောအကျင့်ရှိတယ်မဆကူညီတတ်တယ်ဆိုတဲ့ယုံကြည်သူမိမကြီးဒေါကာတဲ့အဲ့ဒီကနဦးခရိယန်တို့အချိန်ကာလမှာနာရီးအစီအစဉ်တွေကောင်းကောင်းကြီးရှိနေပြီဆိုတာတွေ့ရပါတယ်။အမှန်တော့ပါရီးနာရီးဆိုတာမှာနာရီးဟာယောဂခံစားရတာရောသေရတာရောနှမျိုးစလုံးပါဝင်ပါတယ်။အတုပဘုံမဟုတ်မင်္ဂလာမရှိဘူးလို့အများကဆိုလို့ရှိတဲ့အပိုင်းပဲပေါ့။ဟုတ်ပါတယ်။ဇာတိပဂရိခန္ဓာကိုယ်နဲ့လူသားဒီတိုင်းမဲ့အလုံးသွားကြရတာကြီးပါပဲ။ဒါပေမဲ့မင်္ဂလာမရှိဘူး၊ကြက်တွေမရှိဘူး။အတုပသာဖြစ်တယ်ဆိုတာဟာအကျွေးမဲ့မှန်ကန်မှုရှိပါရဲ့လား။တတိဖန်တယောက်ကတော့ဂဲရီနဲ့ဝိုင်းပေါက်လို့သေလူစဲအချိတ်မှကိုမိုးကောင်းကင်စီကိုမျောကြည့်ပြီးတော့သခင်ယေရှုကိုမြင်တယ်။သခင်ယေရှုကလည်းသူ့ကိုစောင့်မျှော်လက်ကမ်းနေတယ်လို့ကျွန်တော်အတိတ်ပဲဖွင့်ဆိုခဲ့ပါသေးတယ်။ဒီတော့အဲ့ဒီလိုလူဇာတိပြက်ကျွေးရမယ်အချိတ်မှခန္ဓာသေရမယ်အချိတ်မှကြံရစ်သူတို့အတွက်ဝန်းနယ်ငိုကြွေးရမှငိုကြွေးရမှတက္ကန္တာ။ထာဝရအသက်သခင်စီကိုကူးမြောက်ရမှကတက္ကန္တာမို့မင်္ဂလာရှိသောအခါသမယလို့ကိုမဆုံနိုင်ဘူးလားဒါဟာကျွန်တော်တို့အလေးအနက်စဉ်းစားရမယ့်အချက်ပါအထူးသဖြင့်အသက်သရဖူကိုရယူဖို့အတွက်ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ကိုးစားအားထားတဲ့လူနောင်တတရားနဲ့ယုံကြည်ခြင်းနဲ့အစဉ်သဖြင့်သခင်နှင့်လက်တွဲထားတဲ့လူသူ့ရဲ့သေခြင်းဟာမင်္ဂလာတပါလို့ကျွန်တော်တို့ယုံကြည်သူတို့ဟာလေးနဲ့စွာစွဲမှတ်ထိုက်ပါတယ်အငယ်38လုဒ္ဒမျိုးသည်ရုပ်ပေမျိုးနှင့်ဤသည်ဖြစ်၍ထိုမျိုး၌ပေတရုရှိကြောင်းကိုတပည့်တော်တို့သည်ကြားလျင်ပေတရုသည်အလျင်အမြန်ကြွလာပါမည်အကြောင်းလူနှစ်ယောက်ကိုဆေလွတ်၍တောင်းပန်ကြ၏ပေတရုသည်ထား၍ထိုသူတို့နှင့်အတူလိုက်လေ၏ရောက်လျင်အထက်ခန်းမှသို့ခေါ်ပင့်၍မုတ်ဆိုးမများတို့သည်ငိုကြွေးလျက် သူတို့နဲ့အတူဒေါကာရှိစဉ်အခါလုတ်ခဲ့သောအင်ဂျီနီအဝတ်များကိုပြသလျက်ရှိကြ၏ဒီတော့ဒေါကာဆိုတဲ့အဖွားကြီးဟာသူတို့ကြားမှာတရားဟောတာသာမဟုတ်တာအများကောင်းကျိုးကိုအမျိုးမျိုးဆောင်ကျင်းခဲ့တယ်အသင်းတော်တစ်ခုလုံးအတွက်အချုပ်အလုပ်တွေကိုသူပဲဥဆောင်လုပ်ပေးနေတယ်ဆိုတာကိုပေတရုကိုအားလုံးကဝိုင်းပြောပြကြပါလေတယ်တနည်းအားဖြင့်တော့တမန်တော်ကြီးကိုတိုင်တယ်ကြတာပါပဲအခုဒီနေရာမှာအဓိကထိုင်ပြီးတော့ရှိနေကြတာကတော့မုတ်ဆိုးမကြီးတွေလို့ပြောပါတယ်စုဝေးတိုင်ပင်နေကြတဲ့အဖွဲ့တွေပေါ့အတုပတရားလာနာနေကြတဲ့အဖွဲ့တွေပေါ့ဒီတော့ဆင်းရဲကြတဲ့အများစုလို့လေကျွန်တော်တို့ပြောနိုင်တယ်အဲ့ဒီဆင်းရဲကြတဲ့အများစုအဖို့ဟာဒေါကာရှိနေလို့သာတင့်တင့်တယ်တယ်ကလေးဝတ်ရစားရတယ်အခုဒေါကာသေတော့သူတို့အဖို့အားကိုးစရာမရှိတော့ဘူးဆိုတဲ့အချက်ကြီးကိုပေတရုသိအောင်လို့သူတို့ပြောပြနေတာဖြစ်ကြပါလိမ့်မယ်အငယ်40နဲ့41ပေတရုသည်ထိုသူအပေါင်းတို့ကိုပြင်ကိုထွက်စီပြီးနောက်ကိုယ်တိုင်ဒူးထောက်၍ဆုတောင်းပတနာပြုပြီးလျှင်ထိုအလောင်းတို့မျက်နှာလှဲ့၍တပိသထလောဟုဆိုလေ၏ထိုမိမသည်မျက်စီကိုဖွင့်၍ပေတရုကိုမြင်လျှင်ထ၍ထိုင်လေ၏ပေတရုသည်မိမိလက်ကိုသူအားပေး၍ချီကျွပြီးမှတန်ရှင်းသူတို့နှင့်မုတ်ဆိုးမတို့ကိုခေါ်၍အသက်ရှင်လျက်ရှိသောထိုမိမကိုပြလေ၏ကနဦးအသင်းတော်တို့ကိုဓမ္မတိလမ်းကြောင်းပေါ်မှပြုစုပြိုးထောင်ဖို့အတွက်ရှင်ပေတရုတို့ရှင်ပေါလုတို့ဆိုတဲ့သူရဲကောင်းတွေကိုဘုရားသခင်အသုံးပြုခဲ့ပါတယ်။သူတို့ကိုအံ့ဩပွေသောအစွန်းတကူတတ်တီတွေနဲ့ပြေဝစေခဲ့တယ်ဆိုတာကိုကျွန်တော်အလေးအနက်နားလည်ရပါတယ်။အမှန်တော့ဒီတကူတတ်တီဆိုတာဟာဘုရားသခင်ကအချိန်ကာလအလျောက်သားလျင်လက်နဲ့သဖွဲတက်ဆင်ပေးထားပြီးတော့အမြဲအနှင်းချင်းမရှိနိုင်ပါဘူး။ဒီကနေ့ကျွန်တော်လူအဖွဲအစည်းအတွက်မှာတော့ခိုင်မာတဲ့နှုတ်ကပတ်သမာကျမ်းစာတော်မြတ်ဟာကျွန်တော်အတွက်အထီးရောက်ဆုံးသောအင်အားအဖြစ်ဘုရားသခင်သတ်မှတ်ပြီးတော့ပေးသနာထားခဲ့ပြီးပါပြီ။ဒါကြောင့်မလို့လေဓမ္မသစ်ကျမ်းတို့ပြီးဆုံးကံဒီအချိန်ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အငယ်30အငယ်17တို့မှာထိုဒေသနာမပါသောသူသည်သင်တို့ထံသို့လာရင်သူကိုသင့်အိမ်၌လက်မခံနှင့်မင်္ဂလာရှိစေသောဟုထိုသူကိုနှုတ်ဆက်လျင်သူ၏ဆိုးရုပ်သောအကျင့်တို့နှင့်ဆက်ဆံရသူရောက်၏ဆိုပြီးတော့ဖော်ပြထားပါတယ်။အဲ့ဒါကိုလှေနံထားတဲ့သဘောထားပြီးတော့ခရစ်တော်ကိုမယုံကြည်သောသူတွေကိုအိမ်ပေါ်အတက်မခံရဘူးဆိုတဲ့တစောက်ကန်းအဖြေမျိုးမထုတ်ယူရပါဘူးအခုကျမ်းရဲ့အချက်မှာအငယ်ခုနှစ်ကိုပြန်ကြည့်လိုက်ရင်လူဇာတိအားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုညင်ပယ်ဖြင့်လှဲ့ပြားသောသူများတို့သည်လောကထဲသို့ဝင်ကြပြီလို့ဖော်ပြထားတာရှိပါတယ်အဲ့ဒီတော့ခရစ်တော်ရဲ့နာမတော်ကိုသုံးပြီးတော့မှန်ကန်တဲ့ဒေသနာတော်အပေါ်မှာမှန်ကန်တဲ့စိတ်ဓာတ်မရှိဘဲဖြစ်နေတယ်လောကလူပေါင်းကိုသာဖြင့်အစဉ်သတိထားကြရမယ်ဆိုတဲ့အတိတ်ပဲကိုပေါ်ပြီးတော့အတိတ်ပဲဆောင်းနေတယ်လို့ကျွန်တော်ကဖွင့်ဆိုလိုက်ပြရစီအဲ့ဒီလိုပျောက်စီတကူများကိုဖျားသခင်ပေးထတာနဲ့ပတ်သက်ပြီးတော့အချိန်အကန့်အသတ်ရှိချောင်းတက်စီအဖြစ်သူတို့ရဲ့အမှုတော်ဆောင်ခြင်းဤကုန်းပိုင်းမှာဆိုရင်တမန်တော်ကြီးရှင်ပေါလုကိုယ်တိုင်ကမှတ်တမ်းတင်ခဲ့တဲ့အချက်ရှိပါတယ်တိမောသေဩဝါဒစာဒုတိယစာဆောင်အခန်းကြီး၄အငယ်20တယောဖိန်သည်နာ၍မိလက်မျိုး၌ငါထားခဲ့ဤဆိုတဲ့အချက်ပါတယောဖိန်ဆိုတဲ့ပုဂ္ဂိုလ်ကြီးအသက်အသန်နေမကောင်းဖြစ်နေခဲ့တယ်။ဒါကိုငါကုမပေးနိုင်မယ်နဲ့မိလက်မျိုးမှာထားခဲ့ရတဲ့ဆဲအထိပ်ပဲပါပဲ။ဒါကြောင့်မလို့နှုတ်ကပတ်တော်ကဖော်ပြတဲ့လူသားများဖျားသခင်ပေးထားတဲ့တကိုးနဲ့ပြည့်စုံမယ်ဆိုရင်အရာရာကိုတတ်ဆွန်းနိုင်တဲ့အစွန်းတတ်သည့်တကိုးအဋ္ဌိပတ်ရှိတယ်ဆိုတာဟာအချိန်ကာလအကန့်အသတ်ရှိပါတယ်။အခုကျွန်တော်အဖို့မှာဆိုရင်နှုတ်ကပတ်သမာတရားတော်ကိုလက်ကင်ထားခြင်းအပြင်အဓိကဝိညာဉ်ခွန်အားကိုအသုံးပြုနိုင်တယ်လို့အလေးအနက်တင်ပြလိုက်ပါစေ။တမန်တော်ကြီးရှင်ပေါလုတို့စတင်လှုပ်ရှားသက်ဝင်ကြခြင်းမှာဓမ္မသစ်ကျမ်းတွေဟာပေါ်ထွန်းခြင်းမရှိသေးတဲ့အတွက်လေသူတို့အဖို့ဘုရားသခင်ပေးထားတဲ့အစွန်းတက်တီတွေကိုဘုရားသခင်ဟာပို့ပြီးတော့ပုံပြီးတော့ပေးထားတယ်။အဲ့ဒီအစွန်းတက်တီတွေကိုပို့ပြီးတော့လေသုံးဆွဲခဲ့ရပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုလူသားတို့နားလေလွယ်စေဖို့အတွက်ကယ်တင်ရှင်အလိုတော်ရှိသောနိလမ်းများအဖြစ်သုံးဆွဲရခြင်းသာဖြစ်ပါတယ်။ဒါပေမဲ့နောက်ကပတ်တော့ဓမ္မသစ်တီပေါ်ထွန်းလာတဲ့အခုအချိန်မှာတော့အေဝံဂေလိသတင်းစကားသို့မဟုတ်နှုတ်ကပတ်တော်သားရှင်အဓိကဆိုတာကိုရှင်ပေါလုဟာဂလာတိဩဝါဒစာအခန်းကြီး1အငယ်6မှ8အတွင်းမှာအခုလိုဖော်ပြခြင်းအဖြစ်ကျွန်တော်တို့ကိုဆုံးမဩဝါဒပေးနေပါတယ်အေဝံဂေလိတရားကိုမှောက်လှန်ခြင်းသောသူအချို့ရှိ၏သို့တော်လည်းသင်တို့အားငါဟောပြောသောအေဝံဂေလိတရားမှတပါအခြားသောအေဝံဂေလိတရားကိုငါတို့သည်ဟောပြောတော်၎င်းကောင်းကင်ဘုံမှလာသောကောင်းကင်တမန်ဟောပြောတော်၎င်းဟောပြောသောသူသည်ကြိမ်ခြင်းကိုခံစေတဲ့ ဆိုလိုတာကတော့အခုကျွန်တော်ရဲ့နှုတ်ကပတ်တော်ကိုကပြောင်းကပြန်ပြီးပြောမယ်ဆိုရင်အေဝံဂေလိသတင်းစကားကိုကပြောင်းကပြန်ပြီးပြင်ပြီးတော့ပြောမယ်ဆိုရင်ကောင်းကင်တမန်ကလာပြောရင်တောင်မှလက်မခံနဲ့ဆိုတဲ့အဓိပ္ပာယ်ပါပဲတမန်တော်ဝတ္ထုအခန်းကြီး9အငယ်42နဲ့43ထိုအကြောင်းကိုရုပ်ပေမြို့၌အနှံ့အပြားသိကြ၏လူများတို့သည်သခင်ဖျားကိုယုံကြည်ခြင်းသို့ရောက်ကြ၏ပေတရုသည်ရုပ်ပေမြို့၌ရှိမုန်အမည်ရှိသောတရေအလုသမားနှင့်အတူကြာမြင့်စွာနေ၏ရုပ်ပေဆရာဟာအခုအချိန်မှာအင်မတန်ခင်မမီတော့တဲ့ပင်လေကမ်းရိုးတန်းကရွာဟောင်းကလေးတစ်ခုအဆင့်မှာသာရှိနေပါပြီပျက်စီးယိုယွင်းခြင်းနှင့်အမြောက်အများနှင့်သမိုင်းပုတ်တိုက်မှုဒဏ်ကိုခံခဲ့ရပြီလို့ဆိုကြပါတယ်တမန်တော်ကြီးရှင်ပေတရုကြာရှည်ကြာညောင်းတဲခိုနေခဲ့တယ်ဆိုတဲ့တရေအလုသမားအလုသမားရှိမုန်တို့နေထိုင်ခဲ့ရာကန်းစက်မြေဆိုတဲ့အပိုင်းမှာလေအခုလက်ထိရှေးဟောင်းကအင်္ဂလိပ်တွေကိုစူးစားပန်းစားမွမ်းမံပြင်ဆင်ထားတာကိုတွေ့ရသေးတယ်လို့ဒီတင်ပြရသောသမာကျမ်းကိုပြုစုရေးသားသူဒေါက်တာမက်ဂီကဖော်ပြထားပါတယ်။တရေလုပ်ငန်းဆိုတာဟာအင်မတန်ညစ်ပတ်ပေတဲ့လုပ်ငန်းဖြစ်တယ်လို့အနံ့အသက်လည်းအလွန်ပြင်းထန်တဲ့နေရာဖြစ်ပါတယ်။ရှင်ပေတရုဆိုတာဟာဖျားသခင်ရဲ့ဝိညာဉ်တော်နဲ့ပြည့်ဝတဲ့တမန်တော်ကြီးဖြစ်လာခဲ့ပေမယ့်အင်မတန်ပင်ပန်းဆင်းရဲစွာယုံကံခဲ့ရတဲ့တငါသည်အညတရသာဖြစ်ခဲ့ကြောင်းကိုကျွန်တော်အမြဲသတိရကြရမှာဖြစ်ပါလေခင်ဗျာအခုအချိန်မှာတော့ကျွန်တော်တမန်တော်ဝတ္ထုအခန်းကြီး30ကိုဆက်လက်လေ့လာဖို့ရောက်ရှိလာပါပြီယောမလူမျိုးဖြစ်သူတက်မှုကော်နီလီယပ်သို့မဟုတ်ကော်နီလီဆိုသူရဲ့ယုံကြည်ခြင်းကိုတွေ့ရပုံကိုဒီကျမ်းမှာကျွန်တော်မြင်ရပါလိမ့်မယ်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲကယ်တင်ခြင်းတရားဟာကမ္ဘာအမျိုးအနွယ်လူသားများအလုံးအတွက်ဖြစ်တယ်တနည်းအားဖြင့်မြေကြီးစွန်းတိုင်အောင်ငါဤသက်ပြီဖြစ်ရမယ်ဆိုတဲ့အတိုင်းမြေကြီးစွန်းတိုင်အောင်နှံ့ပြရမယ်သခင်ယေရှုရဲ့ကယ်တင်ခြင်းတရားအကြောင်းကိုကမ္ဘာလူမျိုးကြီးသုံးအုပ်စုဖြစ်တဲ့ဟာမရှေမနဲ့ယာဖက်အုပ်စုဒီထဲမှာပါဝင်တဲ့လူမျိုးတွေအကုန်လုံးဟာကြားနာကြရမယ်သိကျွမ်းကြရမယ်အဲ့ဒီထဲကမှဟာမနဲ့ရှေမအမျိုးဆိုတာရဲ့အကြောင်းကိုတော့ကျွန်တော်တို့အထက်ကတွေ့ခဲ့ရပြီးပြီဟာမအမျိုးအနယ်ဖြစ်တဲ့အီသီယိုးပီးမူမတ်တယောက်နဲ့ရှေမအမျိုးအနယ်ဖြစ်တဲ့ဣသရေလဘုမဟုတ်ဂျူးဝါဒီရှင်ပေါလုတွေရဲ့ပြုပြင်ပြောင်းလဲခြင်းဤအကြောင်းပဲပေါ့အခုအချိန်မှာတော့ယာဖက်အုပ်စုတဲမှာပါဝင်တဲ့ယာဖက်အမျိုးယောမအမျိုးသားတက်မှုကောနေလိဟာလေကယ်တင်ခြင်းတရားကိုခံရခြင်းအပြင်ထက်မှန်ပြည့်စုံတဲ့ကယ်တင်ခြင်းတရားရဲ့သက်တည်ထင်ရှားခြင်းကိုဒီနေရာမှာနှုတ်ကပတ်တော်ဟာဖော်ပြလိုက်ခြင်းပဲလို့ကျွန်တော်ဆိုချင်ပါတယ်တမန်တော်ဝတ္ထုအခန်းကြီး30အငယ်1ကဲသရီမျိုး၌အီတလီတပ်ဟုခေါ်ပေါ်သောတပ်တွင်လူတရားကိုအုပ်ချုပ်သောကော်နေလိအမိတွင်သောသူတယောက်ရှိ၏ရှင်ပေါလုတယောက်ကဲသရီအရက်ဒေသကိုရောက်ရှိနေတာကိုကျွန်တော်တမန်တော်ဝတ္ထုအခန်းကြီး9အငယ်30မှာတွေ့ခဲ့ရကြပြီးပါပြီတခြားတမန်တော်တချို့ဟာလည်းအဲ့ဒီမြေထဲပင်လယ်ကမ်းရိုးတန်းမှာဒေသနာတော်လှည့်လည်ဟောကြားနေကြပြီလို့ကျွန်တော်ခန့်မှန်းယူဆပါတယ်ယုတ်ပေဆိုတာဟာဒီကနေ့အစ္စရေလမြို့တော်တယ်လဗစ်ရဲ့စင်ဂျေဖုံးဒေသလောက်မှာရှိပါတယ်ကဲသရီဆိုတာကတော့အထက်မလှမ်းမကန့်မှရှိခဲ့ပါတယ်။အဲ့ဒီကဲသရီဆိုတာကတော့တခြားမဟုတ်ပါဘူး။ယောမကလှမ်းပြီးအုပ်ချုပ်တဲ့အတွက်ကြောင့်ယောမဘယင်ကန်တို့ဣသရေလမှာရှိတဲ့အချိန်။အဲ့ဒီကဲသရီမှာနေရာကျခဲ့ကြတယ်။မြေထဲပင်လယ်ရဲ့ကမ်းစပ်မှာရှိတယ်။အဆင့်မြင့်စွာနဲ့တိဆောက်ထားတဲ့မြို့လည်းဖြစ်ခဲ့တယ်။ဒီတော့ယောမစစ်တပ်များလည်းရှိခဲ့တဲ့မြို့ပေါ့။အခုကောနေလိဟာအဲ့ဒီယောမတပ်ကတပ်ခွဲတစ်ခုရဲ့တပ်မှူးဖြစ်တယ်လို့ကျွန်တော်သိရပါပြီ။သူအကြောင်းကိုအခုဆက်လက်နားဆွင့်ကြည့်ကြပါတမန်တော်ဝတ္ထုအခန်းကြီး30အငယ်1ထိုသူသည်မိမိအိမ်တွင်ရှိသမျှသောသူတို့နှင့်တကွဖျားဝတ်၌မွေ့လျော်၍ဖျားသခင်ကိုကြောက်ရွံ့ခြင်းရှိသဖြင့်လူတို့အားများစွာသောစွန့်ကြဲခြင်းကိုပြု၍ဖျားသခင်ကိုအစဉ်ဆုတောင်းလေရှိ၏သူဟာခရိယန်တယောက်အရှင်မဟုတ်နိုင်ပါဘူးဒါပေမဲ့သူမှာကိုယ်ကိုယ်ပိုင်အတွေ့အခေါ်နဲ့ပဲအနန္တတကုရှင်ဖျားသခင်ကိုကိုနီကိုဟန်ကိုကိုကွယ်နေတဲ့ဆိုတဲ့သဘောကိုကျွန်တော်တွေ့ရပါတယ်ယူဒာလို့ခေါ်တဲ့ဂျူးတွေရှိတဲ့နေရာမှာရောက်ချိန်ကစပြီးတော့ခရစ်တော်အကြောင်းတွေကိုကြားဘူးနားဝါလဲအတန်အသင့်ရှိခဲ့လိမ့်မယ်ဂျူးဗိမ္မာန်တော်ဝတ်ပြုခြင်းတွေနေလဲနိစက်ခဲ့လိမ့်မယ်လို့ကျွန်တော်မြင်နိုင်ပါတယ်တခါတည်းမှာကျွန်တော်ခရစ်ယန်ဆိုတဲ့အနန္တတကုရှင်ကိုယုံကြည်သူတွေအမြီးခံလောက်သာရှိနေတတ်ပြီးတော့အခုကောနေလီလောက်တောင်မှဖျားဝတ်၌မွေ့လျော်ခြင်းမရှိတာတွေကိုစိတ်မကောင်းစရာအဖြစ်ကျွန်တော်တွေ့ရတတ်ပါတယ်အခုကောနေလိအကြောင်းကိုဖော်ပြလိုက်တဲ့အထက်မှာအကောင်းဆုံးအချက်ကတော့ဖျားသခင်ကိုကြောက်ရွံ့ခြင်းရှိတယ်ဆိုတဲ့အချက်ပါပဲနောက်တစ်ခုကတော့သူဟာစွန့်ကြဲပေးကမ်းတတ်တဲ့သူဆိုတဲ့ဝိသေသအချက်တစ်ခုထပ်မံပေါ်ထွက်လာပါတယ်ပြီးတော့ဆူတောင်းခြင်းမှာမွေ့လျော်တော်သူဆိုတဲ့အချက်အပြင်လေ ဒီပုဂ္ဂိုလ်ဟာယုံကြည်ခြင်းအခြေခံနှလုံးသားရှိနေပြီဆိုတာကိုကျွန်တော်ထင်ရှားစွာသဘောပေါက်နိုင်ပါတယ်။ဒီတော့သူ့အဖို့ဘဝရဲ့ဝိညာဉ်အလင်းဆိုတာဟာရှားဖွေတွေ့ရှိဖို့အတွက်အခြေခံကောင်းတွေရှိနေပြီလို့ကျမ်းစာကဖော်ပြလိုက်ခြင်းပါ။တမန်တော်ဝတ္ထုအခန်းကြီး30အငယ်3-5တနေ့တစ်၌နေ့သုံးချက်ဒီအချိန်တွင်ဖျားသခင်ဤကောင်းငင်တမန်သည်ကော်နေလီဟုခေါ်လျက်ရောက်လာသည်ကိုထိုသူသည်ထင်ရှားသောယူပါယုံအဖြစ်မြင်ရ၏။ကောင်းငင်တမန်ကိုစေ့စေ့ကြည့်လျင်ထိတ်လန့်ခြင်းရှိသည်ဖြစ်၍သခင်အဘယ်အခင်းရှိပါသနည်းဟုမေးသောကောင်းငင်တမန်ကသင်ပြုသောဆုတောင်းပတနာနှင့်စွန့်ကြဲပေးကမ်းခြင်းတို့သည်ဖျားသခင်ရှေ့တော်၌အောက်မေ့စရာဖို့တက်ကြပြီ။ထို့ကြောင့်ယခုပင်ရုပ်ပေမျိုးတို့လူတို့ကိုဆေးလွှတ်၍ပေတရုအမိသစ်ကိုရသောရှိမုန်ကိုခေါ်ပင့်လောခရစ်တော်ကိုကြားဘူးနာဝရှိုံတဲ့မပေါ်တဲ့လူတစ်ယောက်ရဲ့ယုံကြည်ခြင်းခွန်အားဟာအားကျစရာကောင်းလာတဲ့အဆင့်မှာရှိတယ်လို့ကျွန်တော်တွက်ဆပါတယ်ဒီနေရာမှာရှင်ယောဟန်ခရစ်ဝင်အခန်းကြီး1အငယ်6ကဖော်ပြတဲ့အချက်တစ်ခုဟာတစ္ဆာတရားဖြစ်နေပါလားဆိုပြီးတော့ကျွန်တော်ခန်းစားနိုင်ပါတယ်ဟုတ်မှန်သောအလင်းမူကားဤလောကသို့ကြွလာဖြင့်ခတ်သိမ်းသောလူအပေါင်းတို့အားအလင်းကိုပေးသောသူဖြစ်သည်တဲ့ဟုတ်ပါတယ်ဒီအလင်းတရားဟာဘယ်လူသားအတွက်မဆိုဘဝသစ်လမ်းကိုပြညွန်နိုင်စွမ်းရှိပါတယ်။တခါယောမဩဝါဒစာအခန်းကြီး1အငယ်19နဲ့20တို့မှာကြည့်လိုက်ပြန်ရင်တော့ဖန်ဆင်းတော်မူသောအရာများကိုထောက်ရှု၍ထာဝရဘုရားတကိုယ်တော်နှင့်ထာဝရအဖြစ်တော်ဒီဟုသောမျက်မြင်မရသောဘုရားသခင်အရာတို့သည်ကဘာတီတီကာလမှစ၍ထင်ရှားလျက်ရှိကြ၏တဲ့။ဒီတော့စကားတွေကဘုရားသခင်ဆိုတာကိုမှန်ကန်တဲ့ဝိညာဉ်သဘောနဲ့ရှာလို့သူတို့အတွေ့ဖျားသခင်ဆိုတာဟာအစဉ်နိစ္စနေပြီဆိုတာရှင်းနေပြီမဟုတ်ဘူးလားတခုတော့ကျွန်တော်တို့ဒီနေရာမှာအထူးသတိပြုရမှာရှိပါတယ်အဲ့ဒီရှေးကနဦးကာလယုံကြည်ခြင်းတိုက်မြစ်ကိုတိဆောက်ချိန်မှာဖျားသခင်ဟာအလွန်ပြင်းထန်တဲ့နီးပရိယေတွေကိုသုံးပြီးတော့အသင်းတော်ကိုဖွဲ့စည်းခဲ့လိမ့်မယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒါကိုလဲလူသားတမန်တော်ကြီးတွေကိုတကောတော်တွေကိုသုံးစွဲခွင့်ပေးခဲ့တယ်ဆိုတာနဲ့ပဲရှင်းနေစီလောက်ပြီလို့ကျွန်တော်ဆိုချင်ပါတယ်ကျွန်တော်အထက်မှာတွေ့ခဲ့ရတဲ့အတိုင်ရှင်ပေါလုတို့ပေတရုတို့ဘလောက်တကိုးကြီးမားခဲ့သလဲဒါကောဖျားသခင်ရဲ့ကနဦးအသင်းတော်တို့အတွက်ကောင်းကြီးပေးခဲ့ခြင်းအုတ်မြစ်ကိုတိဆောက်ပေးခဲ့ခြင်းဆိုတာဟာကျွန်တော်အလေးအနက်သဘောပေါက်ထားဖို့လိုပါတယ်အခုယောမတက်မှုကော်နေလိရဲ့ကိစ္စအကယ်၍နတ်လောက်ကိုသာယုံပြီးတော့အစွဲလန်းကြီးနေတယ်ပဲထားပါဦးသူဟာသူ့ယုံကြည်ခြင်းနဲ့သူပဲစိတ်ဝိညာဉ်ကျေနပ်မှုမရှိသဘာဝမကျတာတွေကိုတစိမ့်စိမ့်တွေးပြီးတော့အောက်မေ့မိပြီးတော့ဖျားစစ်တရားမှန်ကိုလိုချင်တဲ့စိတ်ပြင်းပြမယ်ဆိုပါတော့ဖော်ပြခဲ့တဲ့ဖျားသခင်ရဲ့အလင်းဟာသူ့အတွက်ရှိပြီးသားမဟုတ်လို့သူလိုချင်တဲ့အတိုင်းရကိုရရလိမ့်မယ်သူဟာဘဝအလင်းကိုမျောလင့်တောင့်တနေတယ်ဖျားသခင်ဟာဒီအချိန်မှာကောင်းကြီးပေးမယ်ဆိုတာသိကြပေါက်ပဲအခုတတ်မှုကော်နေလိဆိုရင်ဂျူးလို့ခေါ်တဲ့ယူရာမဟုတ်ပါဘူးအသင်းတော်တွေဟာယူရာနဲ့ရှမာရိဂါလိလဲတို့မှစတင်တည်တယ်ဆိုတဲ့ဒီဂျူးခေါ်ယူဒတဲမှာပါကြိုကြကြိုကြရှိနေဦးမှာပေါ့ဒါပေမဲ့ဒီနိုင်ငံသားတယောက်အတွက်တော့ကောင်းငင်တမန်ကိုတိုင်ဟာဆင်းသက်ပြီးတော့ကျေးဇူးပြုလိုက်ပြီဆိုရဟာကနဦးအသင်းတော်တို့အတွက်ဖျားသခင်အံ့ဩပွေသောတကူများအဖုံးပြုခြင်းကိုထင်ဟပ်ပေါ်လွင်စေပါတယ်အဲ့ဒီလိုခရိယန်ယုံကြည်ခြင်းကိုဂျူးတို့ကသာစရတာအဲ့ဒီခေတ်ဂျူးရဲ့ကိုးကွယ်မှုနဲ့သာဆက်နွယ်တဲ့ခရိယန်တွေဟာဓမ္မဟောင်းကျင့်စဉ်တွေနဲ့တွေးရောရှက်ကင်ဖြစ်နေတုံးဆိုတော့ဘလောက်ဒီသာသနာကိုလူတွေလက်ခံဖို့ခက်ခဲခဲ့လိမ့်မလဲဆိုတာစဉ်းစားကြည့်ပါဂျူးဆိုတာဟာအယူသီးတဲ့နေရာမှာကမ္ဘာနံပါတ်1ကလူတွေအေးဖျားသခင်ရဲ့တန်ရှင်သောဝိညာဉ်တော်ကဝင်ပြီးတော့ໝွေတော့ခဏကလေးနဲ့ဥယောပတစ်ခုလုံးဒီအလင်းရောင်အောက်မှာတုတ်တုတ်တောင်မလှုပ်နိုင်အောင်ပြန့်နှံ့သွားခဲ့ရတယ်ဆိုတာဟာသမိုင်းဖြစ်ရမှန်ပါပဲဒီသမိုင်းဖြစ်ရမှန်ကိုဓမ္မသမိုင်းမှာတောင်မှဖော်ပြဖို့မလိုပါဘူးကပ္ပသမိုင်းစာမျက်နှာတွေကိုသာဖွင့်ကြည့်ကြပါတော့လို့ပဲကျွန်တော်တင်ပြလိုပါ रे တမန်တော်ဝတ္ထုအခန်းကြီး30အငယ်6မှ8ပေတရုအမိသစ်ကိုရသောရှိမုန်ကိုခေါ်ပင့်လော့ထိုသူသည်တရေအလုသမားရှိမုန်ဤအိမ်၌တဲနေ၏ထိုအိမ်သည်ပင်လယ်နားမှရှိသည်ဟုပြောဆို၏ထိုသို့ပြောဆိုသောကောင်းငင်တမန်တွားပြီးမှကော်နေလိသည်မိမိငယ်သားနှစ်ယောက်နှင့်တကွမိမိထံ၌မပြတ်ခစားသောလူစုအဝေးဖျားဝတ်၌မွေ့လျော်သောစစ်သူရဲတယောက်ကိုခေါ်၍ထိုအကြောင်းအရာအလုံးစုံတို့ကိုကြားပြောပြီးမှရုပ်ပေမျိုးတို့ဆေလွတ်၏။ကောနေလိစီကိုဖျားသခင်ရဲ့ကောင်းငင်တမန်ကလာပြီးတော့ပေတရုနဲ့ဆက်သွယ်ခိုင်းပါတယ်။တန်ရှင်သောဝိညာဉ်တော်နှုတ်ကပတ်တော်နဲ့လူသားတို့အဖြစ်ကယ်တင်ခြင်းတရားကိုဖျားသခင်ဖြန့်ဝေတယ်လို့ကျွန်တော်အကြိမ်ကြိမ်ဖော်ပြခဲ့ပြီးပါပြီ။အခုဒီအတိုင်းပါပဲ။ဝိညာဉ်တော်ကလမ်းပြတယ်။ နှုတ်ကပတ်တော်ကိုလိုက်နာစောင့်ထိန်ဖို့အတွက်တာဝန်တွေရှိလာတယ်။ဒါတွေကိုရှင်ပေတီးဟုဆိုတဲ့လူသားအဖြစ်သူ့ကိုတွင်တင်စေပါလိမ့်မယ်။မိษွေအပေါင်းတို့ခမညာကော်နေလီဆိုတဲ့ယောမတတ်မှုရဲ့အီသီယိုးပီးယားနိုင်ငံကမူမတ်တယောက်တို့ရဲ့ဟာသေချာပြန်စဉ်းစားကြည့်ရင်တကြွန်းတနိုင်ငံသားတွေကြည့်ပါပဲ။အဲ့ဒီတကြွန်းတနိုင်ငံသားတို့အတွက်ခရစ်တော်ရဲ့ကယ်တင်ခြင်းတရားဆိုတာဟာကဘာကုန်ကျဲ့သွေးအတွက်ကယ်တင်ခြင်းတရားပဲဖြစ်ပါတယ်။ကယ်တင်ခြင်းတရားကယ်တင်ခြင်းတရားဆိုပြီးကျွန်တော်ကပြောနေတော့နားမယင်တဲ့လူအဖို့တော့ဘာတွေများဒီလောက်အထိကယ်တင်ခြင်းတရားတွေမိုးမွန်နေအောင်ပြောနေရပါလေဆိုတဲ့အတွေ့အမျိုးဝင်ကောင်းဝင်နိုင်ကြပါလိမ့်မယ်ကယ်တင်ခြင်းတရားဆိုတာဟာအမှန်တော့ကျွန်တော်တို့တစ်နေ့နောက်တစ်နေ့ကုံဆုံးသွားရတဲ့စက္ကန့်မိနစ်နာရီတို့နဲ့အတူကျွန်တော်ရဲ့တရွေ့ရွေ့ပျက်စီးပြီးရွေ့လျောနေတဲ့ခန္ဓာကိုယ်ကြီးအတွေ့မှာအသက်ဆိုတာဟာရှိလေရဲ့အဲ့ဒီအသက်ဝိညာဉ်ဆိုတာဟာအစင်အမြင့်ဆုံးလူတ attva တို့အဖို့ဆုံးရှုံးပျက်စီးခြင်းအရှင်းမရှိဘဲနဲ့သူ့ကိုပေးသနာခဲ့တဲ့အသက်ရှင်တော်မူသောဘုရားသခင်စီကိုပြန်ပြီးတော့ရောက်ကိုရောက်ရမယ်ဆိုတဲ့ထာဝရအသက်လမ်းပေါ်ကိုရောက်စေဖို့လမ်းမယ်ဖြစ်တယ်တရားပဲဖြစ်တယ်ဆိုတာကိုကျွန်တော်ကကယ်တင်ခြင်းတရားဆိုတဲ့နာမည်တက်ပြီးပြောဆိုနေခြင်းပဲဖြစ်ပါတယ်အဲ့ဒီကယ်တင်ခြင်းတရားနဲ့အသက်လမ်းပေါ်ကိုမရောက်တဲ့လူဘဝအဖို့ကတော့သေခြင်းဆိုတဲ့သင်္ကြန်မြေကလွဲပြီးတော့မျော်လင့်စရာဘာမှမရှိနိုင်တဲ့ဘဝသာဖြစ်ပါတယ်ခင်ဗျာ
ဒေါက်တာထွန်းမြတ်ကြီးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာတမတော်ဝိတ္ထုအခန်းကြီး30အခန်းငယ်9ကနေအခန်းငယ်48အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်